ီးခဲ့တဲ့နှစ်အတွင်းရခိုင်ပြည်နယ်မြောက်ပိုင်းပြည်ပခတွေမှာလူအခွင့်အချိုးပေါက်မှုတွေတာဝန်ရှိတယ်လို့စွပ်စွဲခံရတဲ့မြန်မာစစ်တပ်အပအဝင်လူညုံရေးတပ်ဖွဲ့တွေကအကြီးတန်းအရာရှိ5ဦးကိုပြစ်မှတ်ထားတံခါးပိတ်ဆို့လိုက်ကြောင်းဤဥပရောပသမဂ္ဂကဇွန်လ25ရက်နေ့မှာကြေညာပါတယ်အခုလိုပြစ်မှတ်ထားရေးယူတာဟာဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးသွားတဲ့ရိုဟင်ဂျာဒုက္ခသည်တွေဌာနေပြန်ရေးမှအထောက်အကူဖြစ်နိုင်ရေးအတွက်ဖြစ်တယ်လို့ဥရောပသမဂ္ဂရဲ့နိုင်ငံသားကြီးနဲ့လူညုံရေးမူဝါဒဆိုင်ရာအကြီးအကဲကပြောပါတယ်အပြည့်စုံကိုဒေါခင်မျိုးသက်ကပြောပြမှာပ
ါဂျူလ25ရက်နေ့ကဥရောပသမဂ္ဂကနေတန်ခတ်ပိတ်ဆို့လိုက်တဲ့ပုံကိုယ်တွေထဲမှာကာကွယ်ရေးဝန်ကြီးဌာနအမှတ်3စစ်စင်ရဲ့အထူးတပ်ဖွဲ့မှုဖြစ်2015ဩဂုတ်ကနေ2019နှစ်ကုန်အထိတာဝန်ယူခဲ့တဲ့ဒုတိယဗိုလ်ချုပ်ကြီးအောင်ကျော်စောအနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းမှုဖြစ်တဲ့2016အောက်တိုဘာကနေ2019နိုဝင်ဘာအထိတာဝန်ယူခဲ့တဲ့ဗိုလ်ချုပ်မောင်မောင်စိုးနောက်ရခိုင်ပြည်နယ်ရဲ့နယ်မြေရှင်းလင်းစစ်စင်တွေမှာပါဝင်တဲ့ဗိုလ်မှူးချုပ်တန်းဦးဗိုလ်မှူးချုပ်အောင်အောင်ဗိုလ်ချုပ်ခင်မောင်စိုးနောက်နေကြားဆောင်တပ်ဖွဲ့မှုဖြစ်တဲ့တာဝန်ယူခဲ့တဲ့ရဲမှူးချုပ်သူရဆန်းလွင်နဲ့ရဲချုပ်တန့်စင်ဦးတို့ဖြစ်ပါတယ်။လူခွင့်ရေးချိုးဖောက်မှုတွေထဲမှာတော့တရားဥပဒေမဲ့တပ်ဖြတ်မှုတွေ၊လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေ၊ရိုဟင်ဂျာတွေရဲ့အိုးအိမ်အဆောက်အုံတွေကိုအကွက်ကြွကြမီးရှို့ဖျက်ဆီးခဲ့မှုတွေပါတယ်လို့ EU ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။လူခွင့်ရေးပြင်းပြင်းထန်ထန်ချိုးဖောက်သူတွေကိုပြစ်မှတ်ထားအရေးယူတန်းခတ်ခဲ့တယ်လို့ဥရောပသမဂ္ဂရဲ့နိုင်ငံခြားရေးနဲ့လုံခြုံရေးမူဝါဒဆိုင်ရာအကြီးအကဲဖက်ဒရီကာမိုဟာရီနီကပြောပါတယ
် The sanctions we introduced this morning yes indeed it's very targeted ones you know that our approach to sanctions is always gradual
ကျမတို့ဒီနေ့မနေ့ထုတ်ပြန်တဲ့တန်းခတ်ပိတ်ဆို့မှုတွေဟာပြစ်မှတ်ထားချမှတ်တယ်ဆိုတာမှတ်ပါတယ်ကျမတို့တန်းခတ်ပိတ်ဆို့မှုတွေချမှတ်ပုံကအစဉ်ပြီးအစဉ်ဖြစ်ပြီးပြန်ရုပ်သိမ်းပေးနိုင်အောင်လဲချမှတ်တာဖြစ်ပါတယ်ဒီဒီချင်းချမှတ်တာလဲဒီမူအတိုင်းပါပဲကျမတို့အနေနဲ့တစ်ဖက်မှာတမ်ခပိတ်ဆို့မှုမျိုးလိုပေးနိုင်တဲ့ဖိအားကိုတုံးတယ်လို့အချိန်ထဲမှာပဲအချိန်ဤရရကိုမျက်ခြေမပြတ်ပါဘူးဒီနေရာမှာအမှုနယ်သေးတယ်လို့ဆိုရမယ့်မြန်မာနိုင်ငံရဲ့ဒီမိုကရေစီပေါ်ဆောင်မှုကိုထိမ့်သိမ်းကာကွယ်ဆောက်ရှောက်ဖို့လိုအပ်တဲ့အချက်ကအရေးကြီးပါတယ်ဒီမိုကရေစီမှန်းချက်တွေစံထားချက်တွေကိုမပြောက်ပြက်စေဖို့ပါပဲဒါအပြင်နိုင်ငံတကာလူအဖွဲ့အစည်းနဲ့အတူ EU ကရိုဟင်ဂျာတွေပေါ်ပုံမကွယ်ဆောက်ရှောက်ပြီးဖို့နှင့်မြန်မာနဲ့ဘင်္ဂလားဒေ့ရှ်ရာလက်မှတ်ရေးထိုးထားတဲ့ရိုဟင်ဂျာတွေကိုဌာနေပြန်လက်ခံရေးအစီအစဉ်ကိုအကောင့်ထည့်ဖို့အရေးကြီးတယ်ဆိုတာကိုခံယူပါတယ်
။အခုလိုဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခိုလုံနေတဲ့ရိုဟင်ဂျာတွေဌာနေပြန်နိုင်ရေးအတွက်ဘင်္ဂလားဒေ့ရှ်နဲ့မြန်မာအာဏာပိုင်တွေနဲ့သာမကအိန္ဒိယလိုဒေသရင်းမိတ်ဆွေတွေနဲ့လည်း EU ကအမြဲတမ်းဆင်းရဲတိုင်ပင်လှုပ်ဆောင်နေတာဖြစ်ပြီးအခုအရေးယူမှုကရိုဟင်ဂျာတွေနေရာပြောင်းရင်ထိထိရောက်ရောက်အကောင့်ထည့်ဖို့နိုင်မှုဖြစ်ကြောင်းလည်းပြောပါတယ်
I would like to remind us all today what we adopted is restrictive measures. So it's not just about being disturbed, it's also about taking actions.
အလုံးကိုတီးပေးလိုတာကဒီကနေ့တန်ခပိတ်ဆို့မှုတွေချမှတ်တာဟာဖိအားပေးုံသာမကလက်တွေအရေးယူဆောင်ရွက်ပြလိုက်တဲ့ချက်ပါပဲ။ကျမရှင်းရှင်းပြောလိုတာကတန်ခပိတ်ဆို့မှုချမှတ်တာဟာသဘောတူညီမှုလက်မှတ်ရေးထိုးထားတာကိုအကောင့်ထည့်ဖို့ရမှာထိထိရောက်ရောက်လုပ်ကိုင်နိုင်ဖို့ခုလိုကန့်တမှုတွေချမှတ်လိုက်တယ်ဆိုတဲ့ချက်ပါပဲ။နိုင်ငံသဘောတူစာချုပ်ကိုနိုင်ငံအစိမ့်အရာရှိတွေကအတီးပြုတ်လက်မှတ်ရေးထိုးခဲ့တာဖြစ်တဲ့အတွက်ကြောင့်လေအပြည့်အဝအကောင့်ထည့်ဖော်နိုင်လိမ့်မယ်လို့ကျမတို့မျှော်လင့်ပါတယ်
။ရခိုင်ပြည်နယ်ကနေနေရဆန့်ခွာသူတွေပြန်လည်လက်ခံရေးကိုမြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြား2019နိုဝင်ဘာ23ရက်နေ့မှာသဘောတူလက်မှတ်ရေးထိုးခဲ့တာဖြစ်ပြီးပြန်လည်လက်ခံရေးအစီအစဉ်ကိုမြန်မာအစိုးရဘက်ကပြီးခဲ့တဲ့ January 23ရက်နေ့ကလေးကစတင်လက်ခံဖို့တည်ဝင်ကြေညာခဲ့ပေမဲ့အခုချိန်ထိတည်ဝင်ရောက်မလာကြသေးပါဘူး။ဒါကြောင့်နေရဆွန့်ခွာသူတွေကိစ္စပုံမမြန်ဆန်လာအောင် EU ကအခုလိုအရေးယူမှုနဲ့တွန်းအားပေးခဲ့တာဖြစ်ကြောင်း Miss Mogherini ကပြောပါတယ်။ဒါအပြင်မြန်မာနိုင်ငံတွင်းလုံခြုံရေးတပ်တွေရခိုင်ပြည်နယ်အပြင်ကချင်နဲ့ရှမ်းပြည်နယ်တွေထဲမှာလူခွင့်ချိုးဖောက်မှုတွေအပါအဝင်မြန်မာနိုင်ငံရဲ့အခြေအနေကိုဥရောပသမဂ္ဂကအနိကစောင့်ကြည့်နေသလိုအရေးယူလှုပ်ဆောင်တာတွေနဲ့ပတ်သက်ပြီးပြန်လည်တုံ့တက်မှုတွေကိုပုံမှန်ပြုလုပ်သွားမှာဖြစ်ကြောင်းလည်းပြောပါရယ်။အခု EU ရဲ့ဒဏ်ခတ်ပိတ်ဆို့မှုအချက်မှတ်ခံရတဲ့မြန်မာလက်နက်ကိုင်တပ်ဖွဲ့တွေကအရာရှိ5ဦးအတွက်သူတို့ရဲ့ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကိုပြည်ဝင်ခွင့်ဗီဇာပိတ်ပင်မှာဖြစ်ပြီးအဲ့ဒီနိုင်ငံတွေမှာပိုင်ဆိုင်မှုတွေရှိရင်လည်းထိန်းချုပ်ခံရမှာဖြစ်ပါရယ်။ဗိုလ်ချုပ်မောင်မောင်စုဟာ American ပြည်ထောင်စုရဲ့ပြစ်မှတ်ထားအရေးယူမှုကိုလည်းခံနေရသူဖြစ်ပါရယ်။မြန်မာစစ်တပ်နဲ့အစိုးရကတော့နိုင်ငံတကာကဆက်ဆွဲနေတယ်လို့လူခွင့်ရေးချိုးဖောက်မှုတွေကြဲကြဲပြန့်ပြန့်ကျူးလွန်ခဲ့တာမရှိကြောင်းနဲ့ကျူးလွန်သူတချို့ကိုလည်းအပြစ်ပေးအရေးယူတာတွေရှိခဲ့ကြောင်းပြောဆိုထားတယ်လို့ဂျူလ25ရက်နေ့မှာပဲစစ်တပ်အရာရှိကြီးတူကိုတပ်မတော်ကနေအပိပိုင်ထုတ်ပယ်ပစ်ခဲ့ပြီး တဦးကိုတော့မိမိဆန္ဒအလျောက်နှုတ်ထွက်ခွင့်ပြုခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်။